ကရီးနိုင်ငံအနေနဲ့ကြုံတွေ့နေရတဲ့ငွေကြေးအကျပ်တွေကိုကစ်တင်မဲ့အကူအညီသိရရှိရတဲ့နိုင်ငံတကာချင်းငွေထုတ်ပေးသူတွေနဲ့သဘောတူညီမှုရဖို့အခြေအနေဟာတနင်္လာနေ့မှာမနီးစသေးပါဘူး။ဒါပေမဲ့ဝင်ကြီးချုပ်အဲလီစစ်စီပရက်စ်ကအင်္ဂါနေ့ဥရောပသမဂ္ဂထိပ်သီးအစည်းအဝေးမှာအဆိုပြုချက်အစ်စ်တွေတင်သွင်းဖို့စီစဉ်နေပါတယ်။ သူရဲ့ရေးပေါ်ချင်းွေထုတ်ပေးတဲ့စီကံတတ်မှတ်ချက်စံနှုန်းတွေကိုပြောင်းလဲတတ်မှတ်မပေးဘူးလို့ဆုံးဖြတ်လိုက်ပါတယ်။ဘန်နီကလည်းငွေထုတ်ပေးမှုပေါ်ဂရိအစိုးရကထိန်းချုပ်ထားတာကိုဘော်ဒူးနေတီတက်တန်းတိုးထားပါတယ်။ငွေကြေးအကူအညီသစ်ထုတ်ပေးမဲ့သဘောတူညီမှုသာမရဘူးဆိုရင်ရပ်ပိုင်းတွင်ဘန်နီမှာငွေပြတ်သွားလိမ့်မယ်လို့လေ့လာသုံးသပ်သူတွေကခန့်မှန်းကြပါတယ်။မစ္စတာစီပရက်စ်ဟာ ကျွန်တော်တို့ရဲ့ဖြစ်တဲ့ထိုးချန်ချူတာရေးအစီအစဉ်တွေကိုလိုက်နာဖို့ငွေချင်းကားသူတွေဘက်ကတောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့ဆန္ဒခံယူပွဲပြုလုပ်ခဲ့ရမှာဂရိမဲဆန္ဒရှင်တွေကစန့်ကျင်မဲ့ပြီးခဲ့ကြပြီးတဲ့နောက်အခုလိုဆက်တွေ့စကားပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်။နောက်ပိုင်းမှာဂျာမနီခေါင်းဆောင်ဟာပဲရစ်မြို့မှာပြင်သစ်သမ္မတဖရန်ဆွာအော်လန်းနဲ့တွေ့ဆုံခဲ